မြန်မာနိုင်ငံအတွင်းစည်းရဲနွယ်ပါမှုနဲ့ကပ်ပေးကြောင့်ကလေးအလုသမားအဖြစ်လုပ်ကိုင်နေရတဲ့ကလေးငယ်တက်တန်းကျော်ရှိနေပြီးကလေးအလုသမားပပျောက်ရေးအရေးတကြီးလှုပ်ဆောင်မှုလိုတဲ့အကြောင်း ILO အပြည်ပြည်ဆိုင်ရာအလုသမားအဖွဲ့ကပြောဆိုပါရတယ်။ဂျွန်လ12ရက်မနေ့ကကြာရောက်တဲ့ကလေးအလုသမားကပ္ပကလေးအလုသမားစန့်ကျင်တိုက်ဖျက်ရေးနှင့်အထိမ်းအမှတ်အဖြစ် ILO မြန်မာကကြေညာချက်ထုတ်ပြန်ပြီးကလေးအလုသမားဖြစ်ရတဲ့အကြောင်းအရာတွေကိုဂိုင်တွဲဖြေရှင်းဖို့နဲ့အလုလုကိုင်းနေတဲ့ကလေးငယ်တွေနဲ့သူတို့မိသားစုတွေအတွက်လူမှုရေးတရားမျှတမှုကိုအာမခံနိုင်ဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံအတွင်းအလုလုနေတဲ့ကလေးငယ်တန်းတန်းကျော်ဟာအသက်9နှစ်နဲ့18နှစ်အကြာအရွယ်တွေဖြစ်ပြီးအဲ့ဒီအထဲကတဝက်ကျော်ဟာလုံခြုံရေးနဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုတွေကိုတိုက်ရိုက်ထိခိုက်နစ်နာစေနိုင်တဲ့ဘေးအန္တရာယ်ရှိတဲ့အလုတွေကိုလုတ်ကင်နေရတဲ့အကြောင်း ILO ကထောက်ပြပါဗျ။လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူမှုရေးစီးပွားရေးနဲ့နိုင်ငံရေးအကျပ်တဲတွေအကြောင်းလဲမိသားစုတွေအနေနဲ့ကလေးအလုသမားတွေကိုအာကိုအာတာပြုတ်ရတဲ့အခြေအနေစိုက်ရောက်စေတဲ့အကြောင်း ILO ရဲ့အကြေညာချက်မှာဖော်ပြထားပါဗျ။အစင်းရဆုံးမိသားစုတွေမှာရှိတဲ့ကလေးငယ်တွေအပေါ်တက်ရောက်မှုအဆိုးအဝါဆုံးဖြစ်တဲ့အကြောင်းလဲ ILO ကထောက်ပြပါဗျ။ကလေးငယ်တွေကိုပို့ပြီးကာကွယ်ပေးဖို့နဲ့လူမှုတရားမျှတမှုကိုမြင့်တင်ပေးနိုင်မှုပုံမှုကြိုးပမ်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်း ILO မြန်မာနိုင်ငံဆိုင်ရာဆက်သွယ်ညီနိုင်ရေးအရာရှိဌာနကိုယ်စားလှယ် Mr. Dong Ling Lee ကပြောဆိုတိုက်တွန်းထားပါတယ်ရှင်။